လိုဖြစ်လေချမ်းသာစေလိုတဲ့အတွက်ကြောင့်အသက်ရှင်စေရန်အစဉ်ဆောင်ကြတယ်ဘယ်လောက်ထိဆောင်ကြတချို့အမေများဆိုကိုယ့်အသက်တောင်အသိခံတဲ့ဒီသားလေးကိုရအောင်မွေးသွားတာမရှိဘူးကျမအသက်ကိုမိခင်အသက်နဲ့ကလေးအသက်ဘယ်ရာယူမလဲဆိုရင်အမေပြောသွားတယ်နော်ကျမအသက်ကိုမယူပါနဲ့ကလေးအသက်ပဲရအောင်ယူပါအဲ့ဒါအမေရဲ့စိတ်ချအဲ့ဒီလိုမျိုးပဲတတဝအားလုံးပေါ်မှာမေတ္တာကိုမိအမြထားရမယ်မေတ္တာတုတ်တုံဖြစ်တဲ့အတွက်ကြောင့်မေတ္တာတစ်ခုအထူးဆောင်ပြီးတော့ကြာသွားတာနော်ဒါလေးမူစုကြပဲဒါကြောင့်ဒါဒီအသက်မြညာဆိုတဲ့အတိုင်းအတာမရှိတဲ့တရားအနေနဲ့ပြောပါစို့နော်လေးခုလုံးဒီထဲမှာမေတ္တာလည်းပါတယ်ဥပိ္ပခာလည်းပါတယ်သို့တော်လည်းမေတ္တာဒီအာဒေါသအနေနဲ့ဝင်သွားမယ်ဥပိ္ပခာဒီသတ္တရမင်းဆက်တတ်တာအနေနဲ့ဝင်သွားတာဖြစ်တဲ့အတွက်ကရုဏာနဲ့မုဒိတာဟုဒါအသက်မြညာတရားလို့မပြောဘူးစေတသိက်နှစ်ပါးလို့ထည့်ခြင်းဖြစ်ပါတယ်ဒီတိလိုက်နိုင်တယ်နော်မင်းစက်တစ်ခါတည်းပဲပြောလိုက်ပါရစေသူနဲ့တည်တင်တာလေးအကုန်ပါသွားကရုဏာရဲ့သဘာဝကကိုယ်အောက်ဒိဋ္ဌရောက်နေတဲ့တတဝါမှန်သမျှဒုက္ခိတတတဝါပြင်းဉဏ်လို့ပြောတဲ့အတွက်ကြောင့်မိမိအောက်ကိုချနေတယ်ဟုတ်လားမိမိလောက်မပြည့်စုံတဲ့ပုဂ္ဂိုလ်မှန်သမျှဒီဒုက္ခိတအရင်ထဲမှာနားလည်နေတာကဒုက္ခိတတတဝါလို့ပြောရင်လက်တင်ခြေတွေပြတ်တောင်နေတယ်အဲ့ဒါမှဒုက္ခိတလို့ထင်တယ်အဲ့ဒါရောမမှန်ဘူးလားဆိုမှန်တယ်သို့တော်လည်းမပြည့်စုံနော်မိမိလောက်ပညာမပြည့်စုံရင်သူလည်းဒုက္ခိတပဲနော်မိမိလောက်ဉာဏ်ရင်မပြည့်လည်းဒုက္ခိတပဲမိမိလိုမိဆုံးဖဆုံးမဟုတ်ဘူးမိဘမရှိချဘူးဆွေမျိုးအတိုင်းဝိုင်းမရှိဘူးဆိုလေအဲ့ဒါလည်းပါပဲလေဒုက္ခိတပဲမိမိလောက်မချမ်းသာလေဒုက္ခိတပဲအဲ့ဒါတွေအကုန်လုံးဒီမိမိတဲ့နေကြတဲ့တတဝါမှန်တယ်များစီဒုက္ခိတဆိုတချို့ကလာမိတယ်မိမိတဲ့နေနေသူဆိုမိမိတဲ့အရက်ပုတဲ့သူကဒုက္ခိတတယ်ပါတာအဲ့ဒါတော့မပါပါဘူးနော်ဒီမှာမင်းဒီလိုနေတာမျိုးကိုပြောတာမဟုတ်ဘူးသို့တော်လေအဲ့ဒီအရင်နေတဲ့အရက်ပုတဲ့အတွက်ကြောင့်သူကမိတဲ့နာရီမမိကြဘူးဒုက္ခရောက်ရင်တော့လေအဲ့ချိန်ကျတော့လေပါမှာပေါ့နော်အဲ့တော့တချို့ကလေမိမိအောင်နေကြတယ်ဆိုရင်လေအဲ့တော့အရက်ပုတာပါသွားလာတယ်လာမိတာလည်းရှိသေးတယ်နော်အဲ့တော့မြန်မာစကားဆိုလည်းနည်းနည်းတော့ဒုက္ခရောက်တယ်ကဲဒီတိလိုက်နိုင်တယ်နော်အဲ့တော့ဒုက္ခိတတ္တဝါတွေကိုအာယုံပြုပြီးတော့တနာရင်အဲ့ဒါဘာလဲကရုဏာအဲ့ဒီနေရာမှာတဲ့ဒီတနာချင်းဆိုတဲ့သဘောလေးဝင်လိုက်တာနဲ့မိမိရဲ့စိတ်ကလေးတွေတင့်တယ်သွားမယ်မြင့်မြတ်သွားမှာဖြစ်တဲ့အတွက်ကြောင့်ကရုဏာနဲ့မုဒိတာတွေဘယ်ထဲပါလဲဆိုရင်သောဒနာသာဓာရဏလေးတော့နည်းနည်းမပါတော့လဲသောဒနာစေတသိက်25ပါးလေးတော့ပါလားမပါဘူးစိတ်တွေကိုတင့်တယ်အောင်ကောင်းအောင်ကျူလုံနေအဲ့ဒီမှာလဲဒီဟာလေးကစိတ်ကောင်းလေးဖြစ်အောင်ချက်လေပေးတဲ့သဘောလေးသို့တော်လေမကောင်းမှုမှာငွေထုံပြီးတော့နေခဲ့ကြတဲ့ပုဂ္ဂိုလ်များရဲ့တဘာဝအားလျော်စွာဒုက္ခိတတ္တဝါကိုတွေ့ရင်လေတဲ့သနာတဲ့စိတ်ထားတော်ရုံမပေါ်ဘူးတဲ့ကိုယ်အောင်နေကြတဲ့တတ္တဝါတွေတွေ့ဘာပေါ်လာလဲဆိုရင်နှိမ့်ဆက်လို့တဲ့သဘောနိုင်ခြင်းတဲ့သဘောအနိုင်ယူခြင်းတဲ့သဘောပေါ်လာမပေါ်လားပေါ်နေအနိုင်ယူမယ်နှိမ့်ဆက်မယ်နေမယ်ဒီသဘောတွေဝင်လာတဲ့တည်းကိုယ်အောင်ဟာကိုယ်တည်းနေကြလို့ချင်းအနိုင်ယူဖြစ်ခြင်းနေနော်တင်းတင်းစီစီလေးပြောလိုက်ခြင်းနဲ့စကားနဲ့ဖြစ်ဖြစ်အားနဲ့ဖြစ်ဖြစ်ဇနနဲ့ဖြစ်ဖြစ်အလှနဲ့ဖြစ်ဖြစ်ဟာလားနှိမ့်ဆက်ပြလိုက်ခြင်းနဲ့နော်နှိမ့်ပြလိုက်ခြင်းနဲ့အဲ့ဒီတရားစိုးကဝင်နေတဲ့အဲ့ဒီဝင်တဲ့တရားစိုးကိုနာမည်အနေနဲ့ပြောရင်တော့သူ့စကားလုံးတိုင်းတိတိကျကျပြောရင်ဝိဟိတတရားလို့ခေါ်တယ်နော်အနိုင်ယူပြီးတော့နှိမ့်ဆက်နှိမ့်တဲ့တရားကိုဝိဟိတအဲ့ဒီဝိဟိတဆိုတာစကလုံးနေနဲ့တော့စမ်းနေတော့လေတကယ်အဲ့ဒီဝိဟိတဆိုတာတရားကိုပြန်ကောက်လိုက်ဒေါသပဲဟာမရှိဟုတ်လားဒေါသနဲ့အဲ့ဒီဒေါသကိုနှိမ့်ဆက်အနိုင်ယူနှိမ့်နေတဲ့အခိုက်ဆိုရင်ဘာလို့သုံးနိုင်လဲဝိဟိတလို့သုံးနိုင်တယ်ဟာနော်နောက်တစ်ချက်ကိုယ့်တဲ့တာလို့ရှိရင်တဲ့ကိုယ့်တဲ့တာတာကိုဒုက္ခိတတ္တဝဒုက္ခိတတ္တဝါဆိုကြောင့်ကိုယ့်တဲ့အစတရေရပြည့်စုံတာမှန်တယ်များဒီဒုက္ခိတအဲ့ဒီအခါကြလို့ရှင်ကိုကမလူနိုင်ဘူး तू ကလူနိုင်နေကိုကတရားအားထုတ်နိုင် तू ကအားထုတ်နိုင်ကိုကစိတ်ပြီးတော့တရားမှစိတ်မမြင်ဘူးကြားနေတယ်တမာတိတော်တော်နဲ့မရဘူး तू ကတော့တမာတိကရတယ်တော်တော်လေးအလင်းရောင်လေးလည်းအားကောင်းတယ်နော်ထူးထူးခြားခြားလေးလည်းဖြစ်တယ်ကိုယ့်ရဲ့ตาလေตาလို့ရှင်ဘာဖြစ်ရမလဲဘာမြောက်သွားရမလဲနော်ဉာဏ်စင်နေပြတ်သွားတယ်ဘာမြောက်ရမလဲအ तू ကလူနိုင်နေဘာမြောက်ရမလဲသို့တော်လေတဲ့ကျမတို့ကဒီသဘောလေးဝင်လိုက်ရင်တော့ဒါတင့်တယ်တဲ့စိတ်ကြီးဖြစ်သွားပြီ ရှင်းတဲ့စိတ်ဖြစ်အောင်ချဲလင်းနေတရားကောင်းလေးဖြစ်သွားမယ်သို့တော်လေအဲ့ဒီလိုမဖြစ်တတ်ပါဘူးတဲ့တတဝါတွေဒီမကောင်းမှုမှာအလေးအထုံတွေရနေတဲ့အတွက်ကြောင့်အဲ့ဒီလိုဒုက္ခိတတတဝါတွေတွေ့လို့ရှင်ဘာတရားစွာဝင်လာလဲဆိုရင်မနာလိုခြင်းဆိုတဲ့တရားစွာဝင်လာရောတဲ့မနာလိုတာကိုပါဠိလိုဘယ်လိုခေါ်လဲမသိပါဘူးဓမ္မမိတ်ဆွေညာအိတ်တာလို့သုံးပါလေရှင်းပါတယ်နော်ဒါလေးကဓမ္မမိတ်ဆွေတို့မြင်ထားဖို့ပါဒါနဲ့တက်တယ်ပြီးတော့ကျမတို့ရဲ့စိတ်ကလေးတွေဒီဒီစေတသိက်ကရုဏာတို့မုဒိတာတို့မေတ္တာတို့ဥပိ္ပခာတို့ဝင်လာရင်လေကိုယ်စိတ်တွေကအစ်စ်မြင့်သွားပြီဥပိ္ပခာဆိုတာကတော့တော်တော်ကြီးအစ်စ်မြင့်တယ်တရားဒါကြောင့်ပါရမီ10ပါးမှာဥပိ္ပခာပါရမီဆိုတာနံပါတ်10ကျမှမြတ်စွာဘုရားဟောထားတာဟုတ်တယ်နော်10ခုမြောက်အဲ့ဥပိ္ပခာဖြစ်ဖို့ဆိုတော့တော်တော်ခင်းရင်ဗြဟ္မာဝိဟာရတရား၄ပါးမှာလည်းဥပိ္ပခာဗြဟ္မာဝိဟာရတိနောက်ဆုံးမှာပဲရှိတယ်။เนาะအဲ့ဒါကြောင့်မလို့ကျမတို့တွေဥပိ္ပခာတော့ direct နဲ့ဖြစ်နိုင်သေးတောင်မှမေတ္တာအခြင်းကရုဏာအခြင်းမုဒိတာအခြင်းလေးကိုအလေးအကျဉ်းလုပ်ပြီးပါအဲ့ဒီတရားလေးတွေဝင်လာရင်စိတ်တွေဒီအစ်င့်အတန်အင်တန်မြင့်သွားပြီးတော့ကြီးမြတ်တဲ့ဗြဟ္မာကြီးတွေရဲ့နေနေအတိုင်းနေသွားမယ်တတဝရင်တတဝရင်ကဘာကြီးတွေပြက်ခတ်နေကြလို့ရှိရင်ဗြမပြည်ကိုသွားဖို့ဆိုတဲ့နေရာမှာအခြားအခြားကတိုင်းတို့အခြားအခြားအတုပါတို့ဒီနေ့ဗြမပြည်ရောက်ဖို့ဆန်းနေမလုံနိုင်ဘူးဒီအချိန်မှာဘာသာလို့ဆိုအချင်းချင်းဆက်ဆံနေရတဲ့ပုံကိုအချင်းချင်းမှာမေတ္တာစိတ်ကလေးထားကရုဏာစိတ်ကလေးထားမူတည်တာတရားလေးထားပြီးအရင်စိတ်ကအစဉ်အတန်းလေးပေါ့ခွန်အားပေါ့မူတည်ပြီးတော့မှဇန်နေရပြီးသိလို့ရင်ဗြမပြည်ရောက်ကြရတာနောက်တော့အဲ့ဒီတရားလေးတွေဒီစိတ်သက်ကိုအစဉ်အတန်းမြင့်စေတဲ့တရားဒါနဲ့ပတ်သက်ပြီးတော့ကျမတို့ကိုကျေးဇူးတော်ရှင်မစိုးရင်ဆရာတော်ဖျားကြီးကနေပြီးတော့ဒါလေးနဲ့ပတ်သက်ပြီးတော့လင်္ကာလေးတည်ကုန်ပေးထားတယ်ဂျွမ်းမေးစီတို့ကြားမှုကောင်းနဲ့ကြားမှုပါလိမ့်မယ်နော်တန်းတူတွေ့ရင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မဲ့အစာမေတ္တာပွားစိတ်ထားပြုပြင်ကြောင်းမှမယ်ကြားဘူးလားမင်းရဘူးလေနော်ရောရလားမသိဘူးမရဘူးရေးကျင်လားအမေဆောင်နေစင်ရရေးကတ်တတ်တတ်ကလေးနော်ရေးရဒန်းတူတွေ့လင်ဒန်းတူတွေ့လင်ပြီးရင်ပုတ်ထီးလေးချတစ်ချောင်းပုတ်မေတ္တာဝင်ပုတ်ထီးလေးချမဝင်နိုင်ကမဝင်နိုင်ကပြိုင်တတ်တယ်ပို့ချင်းချင်းအစ်င့်ချင်းလဲဘဒူတွေ့လို့ရှိရင်တဲ့မေတ္တာထားပေးပါတဲ့အဲ့ဒီလိုမဟုတ်ရင်အတူတူပြိုင်တတ်တယ်နော်အာညီသူညီညာဖြစ်ရင်သူ့တဲ့တောင်းအောင်အာကိုကသူ့တဲ့တိုးတက်အောင်ဆိုရယ်ပြိုင်တဲ့စိတ်ကလေးဝင်တတ်တယ်တဲ့အောက်တစ်ချောင်းကပြိုင်မဲ့အစားပြိုင်မဲ့အစားဒီမှာရက်သွားတဲ့နေရာတိုင်းတချောင်းပုတ်ကလေးထည့်သွားပြိုင်မဲ့အစားမေတ္တာပွားအပြုရင်ပြောင်းပါမယ်အဲ့ဒါကြောင့်ကနောက်တစ်ပတ်ကိုအောက်တွေ့ရင်ကိုအောက်တွေ့လျင်ဆိုကိုတဲ့နေကြတော့ပြောတာကိုအောက်တွေ့လျင်ကရုဏာဝင်ရုဏာဝင်မဝင်နိုင်ကမဝင်နိုင်ကနိုင်တတ်တယ်ခုနပြိုင်တတ်တယ်အခုနိုင်တတ်တယ်အာဖြစ်တဲ့သဘာဝတဲ့အဲ့တော့ဆရာတော်ဘုရားပြန်ဆုံးပါလေနိုင်မဲ့အစားနိုင်မဲ့အစားကရုဏာပွားကရုဏာလေးပြောင်းလိုက်ပါတဲ့နိုင်မဲ့အစားကရုဏာပွားစိတ်ထားပြုပြင်ပြောင်းပါမယ်စိတ်ထားပြုပြင်ပြောင်းပါမယ်နောက်တစ်ပတ်ကိုယ်ထက်သာလင်ကိုထက်သာလင်မုဒိတာဝင်မုဒိတာဝင်မဝင်အိတ်သာရိုင်တတ်တယ်မဝင်အိတ်သာရိုင်တတ်တယ် မဝင်အိတ်သားရိုင်းချက်တဲ့အောက်တောင်ရေးပါမယ်။ရိုင်းမဲ့အစားရိုင်းမဲ့အစားမူဒီတာပွားစိတ်ထားပြုရင်ကြောင်းပါမယ်။အဲ့ဒီလိုစိတ်ထားအစိုးလေးသုံးခုကိုစိတ်ထားကောင်းလေးဖြစ်အောင်ပြောင်းလိုက်ပါတဲ့။နောက်ဆုံးနှက်ခမ်းတက်ကလေးဆရာတော်ဘုရားရဲ့တိုက်တွန်းချက်ကလေးတစ်ခုဖြည့်ပေးပါမယ်။စိတ်ကိုလည်းပြင်းစိတ်ကိုလည်းပြင်းရုပ်လည်းပြင်းကျွန်တော်တို့ကများသောအားဖြင့်ရုပ်တွေပဲအလှပြင်းကြတယ်တဲ့။စိတ်ကြတော့အလှမပြင်းကြဘူးတဲ့။အဲ့ဒီလိုစိတ်ကလေးလည်းပြင်းပါတဲ့။ရုပ်ပြင်းတာလည်းစက်ပြင်းပါတဲ့မပြစ်ထားပါနဲ့တဲ့။ဒါကြောင့်စိတ်ကိုလည်းပြင်းရုပ်လည်းပြင်းပြင်းစင်တိုင်းလှပြင်းနိုင်ပြင်းတော့လှလာမှာပါတဲ့ပြင်းစင်တိုင်းလှပြုတ်တိုင်းရပြင်းစင်တိုင်းလှပြုတ်တိုင်းရတာဗောတဲ့ဒါလို့လေပြုတ်ပြင်းလို့ရတယ်တရားဆိုသင်္ခါရတယ်ဆိုတာပြုတ်ပြင်းလို့ရလားမရဘူးလားရတယ်ပြုတ်တိုင်းရဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ချမ်းသာမှုကလေတဲ့အဲ့ဒီလိုစိတ်သက်ကလေးတွေပြင်းပြင်းသွားရင်ကျမ်းသာဆုံးနိဗ္ဗာန်ကြီးပို့ဆောင်မှာပါတဲ့ဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်အောက်ကနေပြီးအောက်တချောင်းကနေမစိုးရင်ဆရာတော်ဘုရားကြီးလို့မှတ်ထားပါအောင်နော်ကျေးဇူးတော်ရှင်မစိုးရင်ဆရာတော်ဘုရားကြီးဒီတာတည်ကုန်းနေခြင်းဖြစ်ပါတယ်ဒီကျွန်တော်တို့တစ်ခေါက်တော့ပူဇော်ပါမယ်အပန်းလေးအတန်သားလေးနဲ့ပူဇော်လိုက်ပါမယ်ဂန်တူတွေ့လေမေတ္တာဝင်မဝေနိုင်ငါပြိုင်တတ်တယ်ပြိုင်မဲ့အစာမေတ္တာပွားစိတ်ထားပြုပြင်ပြောင်းမမယ်ကိုအောက်တွေ့လျင်ကရုဏာဝင်မဝေနိုင်ငါနိုင်တတ်တယ်နိုင်မဲ့အစာကရုဏာပွားစိတ်ထားပြုပြင်ပြောင်းမမယ်ကိုယ်ချက်သာလင်မူဒိတာဝင်မဝင်အိတ်သာရိုင်တတ်တယ်ရိုင်မဲ့အစာမူဒိတာပွားစိတ်ထားပြုပြင်ပြောင်းမမယ်စိတ်ကိုယ်လည်းပြင်ရုပ်လည်းပြင်ပြင်စင်တိုင်းလားပြူတိုင်းရာဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ရပါလားဓမ္မမင်းရှင်များဓမ္မမင်းရှင်များရဲ့တစ်ခါတော့ပြန်ဆိုကြည့်ပါကဲကျမတို့နောက်တစ်ခုဆက်ပါမယ်။သောဝနပါဒရဏစေတိတ်ဆက်ကိုးပါရှိတဲ့ခြေကကျမတို့ပြီးခဲ့တာဘယ်နှခုရှိလဲကြည့်ရင်တတ္တာတတိစီရိဥဒ္ဒတအလောဘအဒောဒတတ္တရမင်းဆက်တတ္တာဆိုပြီးဆက်ကိုးပါတဲ့ကဘယ်နှခုပြီးခဲ့ပါလဲ။ဘယ်နှခုပြီးခဲ့ပြီလဲ။ခုနှစ်ပါးဒါဆိုရင်ဆက်ကိုးပါတဲ့ကနေပြီးတော့ဒီခုနှစ်ပါးကိုနှုတ်လိုက်ရင်ဘယ်နှပါးကျန်ပါမလဲ။ဆယ်နှစ်ပါအဲ့ဒီဆယ်နှစ်ပါသောစေတသိက်ကတော့သူတို့ဒီဇုံတွဲပုံစံနဲ့သွားမှာဖြစ်ပါလေဇုံတွဲပုံစံနဲ့သွားတဲ့အတွက်ကြောင့်သူတို့ကိုဇုံတွဲစေတသိက်လို့သုံးပါမယ်သွားတဲ့နေရာမှာအဲ့ဒီစေတသိက်ဆယ်နှစ်ပါဒီဇုံတွဲဖြစ်တဲ့အတွက်ကြောင့်ဘယ်နှဇုံတွဲရှိမလဲဆိုရင်6ဇုံတွဲရှိပါလိမ့်မယ်နော်6ဇုံတွဲဒီတဇုံနဲ့တဇုံတွဲမှာနှစ်ပါးနှစ်ပါးစီသွားမှာဖြစ်တဲ့အတွက်ကြောင့်ဆက်နှစ်ပါးပြန်ဖြစ်သွားပါလိမ့်မယ်။အဲ့ဒီမှာသွားမဲ့ဒီနှစ်ပါးစီဘာနဲ့ဘာလဲလို့ကျွန်တော်တို့ကြည့်ရင်ကာယဆိုတာတစ်ခုထည့်ပါမယ်။နောက်တစ်ခုစိတ်ဓာတ်ဆိုတဲ့တစ်ခုထည့်ပါမယ်။အဲ့ဒါလေးကျွန်တော်လေးစလို့မြင်ထားဖို့ပါ။ကာယစိတ်ဓာတ်နှစ်ခုနှစ်ခုတွဲဆိုသွားရပါမယ်။အဲ့ဒီမှာစိတ်ဓာတ်လို့ပြောလို့ရှိရင်စိတ်ဆိုတာသိရပါမယ်။စိတ်ဓာတ်လို့ပြောတဲ့အတွက်ကြောင့်ပါဠိဖြစ်လိုက်တော့စိတ်ဖြစ်ပါမယ်။ဒါဆိုရင်စိတ်ဓာတ်ဆိုတာစိတ်ဖြစ်သွားပြီဆိုရင်ကာယဆိုတာဘာဖြစ်မလဲလို့ပြောရင်ကိုယ်လို့သွားပြောလို့မရပါဘူးရှင်အခုကျမတို့သင်နေတဲ့ခေါင်းစဉ်ကစေတသိက်ပိုင်းဖြစ်နေပါတယ်စေတသိက်ပိုင်းဖြစ်တဲ့အတွက်ကြောင့်စိတ်နဲ့အတူတွဲပြီးတော့ရှိမှာဆိုတော့စိတ်နဲ့အတူတွဲပြီးရှိမှာဒီကျမမိတ်ဆွေများစေတသိက်ရဲ့အင်္ဂါလက္ခဏာတွေမသိရဘူးလားစိတ်နဲ့အတူရှင်းရှင်းစိတ်နဲ့အတူချုပ်ချင်းစိတ်နဲ့အာယုံတူချင်းစိတ်နဲ့မိယာတူချင်းနေပါသင်သားလည်းမဟုတ်လားအဲ့တော့စိတ်နဲ့အတူတွဲပြီးဖြစ်ပါမယ်ဆိုမှစိတ်တည်းဘယ်နဲ့ရုပ်ဓမ္မမေစရလောက်ထည့်လိုက်ပြီအဲ့တော့ကျွန်မဒီစကလုံးလေးကိုတင်ပြပြောတာတော်တော်များများမှားပါတယ်နော်အဲ့ဒါ ိတ်တဆိုတော့စိတ်ဆိုလွဲတယ်ကာယလည်းကြောကိုယ်တွေသွားယူတယ်အဲ့ဒီကာယကိုကိုယ်လို့ယူမဲ့ခန္ဓာသက်သက်သွားလိမ့်မယ်နော်အခုဒီနေရာမှာစိတ်တလို့တွေ့ရင်စိတ်လို့သိထားရင်ကာယလို့တွေ့လို့ရှိရင်စေတသိက်ဆိုတာဓမ္မမေရှင်များရေးမြင်ထားခဲ့ဖို့ဖြစ်ပါတယ်ကာယဆိုတာတွေ့ရင်စေတသိက်ဒါအမြင်မှတ်ထားလိုက်ပါတော့တကယ်လို့စံပွဲမှာအဓိပ္ပာယ်တွေပါလေရေးခန့်လို့မိနေခဲ့ရင်လေကာယနဲ့စိတ်ကြမှာစိတ်ကြဆိုတာစိတ်လို့သိပါနဲ့ကာယဆိုတာစိတ်နဲ့အတူဖြစ်အတူချုပ်အတူအာယုံတူအတူမီယာတူနဲ့စေတသိက်စာကိုမှတ်ထားလိုက်တယ်။အဲ့ဒီကာယစိတ်ကြဒီနှစ်ခုကိုတဲ့ဘယ်နှစုံတွဲတွဲမလဲဆိုရင်ကျွန်တော်တို့က6စုံတွဲတွဲတဲ့နေရာမှာနံပါတ်1ကပတ္တိစလုံးမှာပတ္တိလို့ပြောတဲ့အတွက်ကြောင့်ဒီပတ္တိကိုကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်ပတ္တိဆိုတာငိမ့်အခြင်းเนาะပတ္တိဆိုဒီမှာငိမ့်အခြင်းငိမ့်အခြင်းဖြစ်တဲ့အတွက်ကြောင့်ကာယပတ္တိစိတ်တပတ္တိလို့ခတ်ပါမယ်ပတ္တိမဟုတ်ပတ္တတိเนาะစလုံးမောင်းကိုကြည့်မယ်ဆိုရင်ပါရေသတ္တာပတ်ပါရေသတ္တာသတ်ဒါအုတ်ချရဲ့လုံးတင်ဒီထလိုက်ရင်ဖတ်တဒီဘယ်လိုဖတ်ပါမလဲဒါဆိုရင်သူ့ရဲ့ဇုံတွဲလေးအတိုင်းသူကနှစ်ခုနဲ့တွဲနေဆိုသူ့ကိုတွဲထလိုက်ရင်ကာယပတ္တိစေတပတ္တိဆိုတော့ပတ္တိဆိုတဲ့အဓိပ္ပာယ်ကငြိအေးခြင်းပတ္တိဆိုဒီမှာငြိအေးခြင်းဖြစ်တဲ့အတွက်ကြောင့်ကာယပတ္တိလို့ပြောရင်အဓိပ္ပာယ်ကစေတသိက်တို့ရဲ့ငြင်းအေးခြင်းစိတ်ကြပတ္တိလို့တွေးလိုက်ရင်စိတ်တို့ဤငြင်းအေးခြင်းပတ္တတိပတ္တိပြီးသွားလို့ရှိရင်လဟုတာလဟုတာလဟုတာရဲ့အဓိပ္ပာယ်ကလင်းမြန်ခြင်းတဲ့လင်းမြန်နေပေါ့ပါတယ်ဒါမှမဟုတ်လို့မှတ်စုရင်းမှာအဓိပ္ပာယ်လေးပါပြီးသားလားလင်းမြန်နေပေါ့ပါတယ်နော်ဖြတ်လက်တယ်ဒါတူတူပဲနော်အဲ့တော့ကာယလဟုတာဆိုရင်စေတသိက်တို့ရဲ့လင်းမြန်ပေါ်ပါခြင်းစိတ်ကြလဟုတာဆိုရင်လင်းမြန်ပေါ်ပါခြင်းဟုတ်ပြီနော်လဟုတာလဟုတာပြီးလို့ရှိရင်ဘာလာမယ်မူဒီယာမူဒူလာဟမ်ဒီမဟုတ်ဘူးနော်မူဒီတာကအတ္တဉာဏ်ထဲမှာပါမှာမှန်းနေနော်ဒါသတိထားမူဒူတာမူဒုစာနုညံ့တာကိုပြောတာ။ဟောဒါကြောင့်နုညံ့ခြင်းဆိုတော့ကာယမူဒုတာလို့ပြောလိုက်ရင်စေတသိက်တို့ရဲ့နုညံ့ခြင်းစိတ်တမူဒုတာဆိုရင်စိတ်တို့ရဲ့နုညံ့ခြင်းနော်ပတ္တိလဟုတာမူဒုတာပြီးသွားပြီ။နောက်တစ်ခုလာမယ်ကာမညတာကာမညတာလို့မဖတ်နဲ့ညကြီးဖြစ်တဲ့အတွက်ကြောင့်ညလေးနှလုံးဖြင့်ဒါကြောင့်ကံမင်းညတာကံမင်းဆိုကံမဆိုအလုပ်နော်ကံမဆိုအလုပ်ဒီအဲ့ဒီအလုပ်တွေကအခုသောကနာစေတသိက်တွေပါဆိုရရဒီစေတသိက်ကြောင့်ဖြစ်လာတဲ့အလုပ်တွေဒီမကောင်းတဲ့အလုပ်ဖြစ်မှာကောင်းတဲ့အလုပ်ဖြစ်မှာကောင်းတဲ့အလုပ်ကောင်းတဲ့အလုပ်ဆိုတဲ့ကအပြစ်ကင်းမှလားအပြစ်ရှိမှလားဒါဆိုအပြစ်ကင်းပြီးတော့ကောင်းမွန်တဲ့အလုပ်တွေမှန်တယ်များမှာခန့်ခန့်ညာညာလုပ်နိုင်တာဒီကံမြတ်တာဒါနပြုမယ်နော်ခန့်ခန့်ညာညာပြုနိုင်တယ်။ဗတိယစောင့်တည်မယ်ခန့်ခန့်ညာညာစောင့်တည်နိုင်တယ်။စိတ်တွေစေတသိက်တွေကိုပြောမှာနော်ခန့်ခန့်ညာညာဆိုရုပ်ကြီးခန့်ညာတာကိုပြောမှာမဟုတ်ဗတိယစိတ်တွေစေတသိက်တွေကခန့်ခန့်ညာညာရဲရဲဝုန်းဝုန်းသဘောမျိုးလေးစောင့်လာမှာအဲ့တော့ဒီသာပဲအာအကျိုးလိုသားရဟုတ်လားအကျိုးရှိရရှိကြောင်းဆရာတော်သမတော်ကြီးတွေနာချင့်ကတ်မယ်အာကြောက်လိုက်တာနော်ဆက်လိုက်တာနော်ဒါမျိုးမရှိဘူးရဲရဲဝုန်းဝုန်းပြောစရာရှိတာပြောမယ်ဆိုစရာရှိတာဆိုမယ်မင်းစရာရှိတာမင်းနဲ့ဒါချက်တာကြောက်တာဘာမှမရှိဘူးအဲ့ဒီလိုမျိုးခန့်ခန့်ညာညာလုံနိုင်တာမျိုးနော်အဲ့လိုမျိုးကိုဘာလို့တုံးလဲကံမင်းညတာဆိုတော့အမှု၌အလုပ်တွေ၌တူတူပဲအမှုအလုပ်အမှုနဲ့အလုပ်နဲ့တူတူပဲအမှုအလုပ်တို့၌ခန့်ညာခြင်းပေါ့နော်ဒါခန့်ညာတယ်ခန့်ညာတာကိုဘာလို့သုံးလဲကံမင်ညတာတဲ့နော်ဒီအပေါ်မှာလည်းဒီဘက်မှာလည်းဒီမှာရေးတော့မယ်နောက်တစ်ခုကပြောရင်ပါကိုညတာပါဒုညတာလို့မဖတ်ရဘူး 娘弟是在队长，娘里的龙镇所长，看俺的长人年龄大少高，娘也娘咱们查查，他来人八公娘的，八公娘的说专精的呀，专精那孬的呀，然后专专精精老在逼的，其实的对的呀，然后他那地啦，把我那高木老的呢不得留钱，专精那孬的，他包括八路东的。八狗娘的，说对了，人家呀，八狗娘的，所以，谁的对头也专精那孬精，谁家八狗娘的，所以，谁都也专精那孬了不，那他专精了，专精呢，那孬嘞，所以啊，阿拉没那么难做朋友嘛，好不不，那那那孬孬气的，然后就啦，专精那孬精，表示还没气了，我表你了，然后专精那孬精。弟弟来奶奶啦，给老宋的苦味煎了嘞。故所以，他苦气了每天嘛，跟那苦比大鱼嘞，哪苦比大鱼是老宋啊，巴拉嘞。所以，乌乌说嘞，队长，哎呀，乌说阿弥陀罗的音嘞，乌苏嘎达，乌苏嘎达说嘞，他不好讲了，飘满了，飘满的说嘞，队长，高贵的没有，高贱的啊没有，没幸福的出来嘞。这他到过年了，你收了。啊，今年咯，悄悄悄悄呢，啊，准备得搞年去的。哎呦，你八公都是个大的玻璃嘞，我哟，这个里啊嘞漂亮嘞，谁那谁那谁的得搞漂亮嘞，这比他去他没水呀。谁办呢？谁办呢？谁的被办去的没了？被办啥的呀？啊，所以谁家去？去没所以谁家里拉比罗嘛？家呀，那不定啊，嘛不定嘛。多多来的嘛，反正家下的啊，谁比嘛，谁家拉来水，不弄别的。三妈耶，啊，谁家不得的，家下不得的，收入没有啦，反正谁的对象，谁家要你啦来表演，谁的对象没路了，好吧，我就表了，他妈没事呀，好看的。那这看了吧，你谁的对象呀，钱来来嘛，谁的钱嘛没有啦。他说的谁呢，谁的对象嘛，谁给你讲多少，收多少，明面多少，票面多少。我高贵多少钱来吗？第二段嘛，干呀不得的钱嘛，谁家不得的钱嘛不？干又是干呀无数个诈骗嘛，谁的最票嘛谁嘞？他说的谁高诈怕高开路，谁的最高诈他妈没水面，好点了，他讲他妈一天嘛飙了么？谁高你来的跟你高没？飙了么飙了？啊你不过啊你谁个多来的来么飙呢？飙了来死的，谁家不得的了？谁搞到了？谁的被搞了？不，我看嘛，谁搞嘞？啊，过鸭子呢？没鸭子，谁搞不来打的？哎，没有水，谁的最低物价？好啦，多大八多米，老板八多米，那妈那里八多米是谁的最低啊？没票没走，没票没人，谁嘞？没票走吧这边嘞？搞的不，现在喏，他所以这个理财欧些。在龙门表演了没？在哪里嘛？八字地路、六路大路、五路大路、干面面大路、八公面大路不？太阳呢？谁家拽路个？他们觉得哪么舒服？都喊呢？都喊呢？都拽有没？啊，苦地哪里表演了没？乌苏格达是不是？他包家了？拽的也看在，太阳乌苏格达，谁家乌苏格达路拽路没有？八张呢？所以他的一克呀乌。阿克呀，乌萨，阿三对阿三爷爷，阿的超人乌呢就对喂，阿的超人乌萨咯，怎么说面差不远嘛？他的阿呢，好啦，这超人呢对他啦，所以这个出来呢，所以怎么说巴黎萨贝嘛，所以到那时候是个农民去的，然后英语就表现 Valerie 啵，然后阿拉巴的是阿鲁阿鲁，伊鲁伊鲁，乌鲁乌鲁，他讲阿阿伊伊乌乌，阿你嘛？阿鲁表露现，怎么说啊？他阿苏勒这个龙，阿苏勒这个龙的，怎么说啊？都是样的对面，我们嘛是吧？怎么说面嘛啥的嘛？困难大的也得了，在那里啊，家鸡肉、卡龟肉啊，皮的，那我们嘛就变。然后这个人表露现，怎么说？阿三吹，家鸡肉拍露面的，家肉来拍露面的，鸡肉没有一样。他说：“阿三没媳妇的，阿三你得他的是这个龙。哎，你干嘛？你干路拍路面的，今年来嘛？阿祖然的拉帮来，阿祖然的拉帮啊。阿弟，弟是啊，阿三没去的，家己嘛来拉帮来哟。弟啊，阿三里啊，表出大味哟。弟阿个弟嘛拉帮来着，他撇多来所以， ီမှာစောင်းနေရကနေဒီနှစ်ခုအလေးလေးလာပေါင်းဒီမှာဖိုင်ကလို့ထပ်လို့ရသွားတယ်။သူ့ကြီးပဲတက်တက်ဆိုရင်အတန်မရှိဘူး။အနေလေးလာပေါင်းလိုက်ရောကစားဖြစ်သွားတယ်။အဲ့ဒီတိုင်းပဲအတန်မရှိတဲ့ကလေးကိုအာစွာနဲ့လာပေါင်းလိုက်တော့မှကစွာဖြစ်လာအတန်ကြီးထွက်လာတာတခါချက်နော်တခါမင်းရှင်ညာအဲ့ဒီအာကကြီးလေးကိုပဲနော်အိုးစရာလေးနဲ့လည်းပေါင်းလိုက်ရောကို့စာဖြစ်လာမှာဟုတ်ပြီနော်ဒါကြောင့်ဒီနေရာမှာကို့စာဒါဒီလိုရေးရမှာမဟုတ်ဘူးတကယ်တမ်းဆိုရင်အခေယဥဒါလို့ဒီကုလေးဖြစ်တာဒီကအတက်ကလေးမှာဒီဥလေးလည်းလာပေါင်းလိုက်ရောဒီမှာကုဖြစ်သွားတဲ့အတိုင်းအခုလည်းဒီနေရာမှာကို့စာလာတွေ့ပြီကို့စာတွေ့တဲ့အတွက်ကြောင့်အခုကျမတို့ကအားလေးတွေအသေးစိတ်ကျမတို့သိနေဆိုရင်မြန်မာစာတွေ၊ကြံစည်တွေပြန်ဆင်းရတော့မှာပေါ့နော်။အဲ့လောက်ထိလည်းကျမတို့လည်းအချိန်မပေးနိုင်တော့ဘူးဆိုတော့အဲ့ဒီလိုလေးတည်းအခုလည်းဒီမှာဓမ္မမေဆွေများကြည့်အောင်ကာယဆိုတဲ့စကားလုံးရေဒီကဥလူကတာနဲ့ပေါင်းရမယ်ဆိုရင်ဒီဥလေးဒီရပလက်မှာလာပြီးတော့ကတ်လိုက်တော့ဘာဖြစ်သွားမလဲ။ကာယုလူကတာဆိုဖြစ်သွားတယ်ဟုတ်ပြီနော်ထို့နည်းတူစွာပဲစိတ်တရေဥစုကတာရေပေါင်းလိုက်တဲ့အခါကျတော့ဒီဥလေးကဒီတဝင်းမှုမှာလာကတ်လိုက်တော့စိတ်တုစုကတာစလုံးပေါင်းရင်းနေလေးသိရင်လွဲလွဲလေးဖြစ်သွားပြီဒါဆိုရင်ကျွန်တော်တို့ကဥစုကတာနဲ့ကာယစိတ်တာနှစ်ချက်တွဲလိုက်ရင်ကာယုစုကတာစိတ်တုစုကတာကာယုစုကတာရဲ့အဓိပ္ပာယ်ကစေတသိက်တို့ရဲ့ဖြောင့်မတ်ခြင်းစေတုစုကတာကဒါဆိုရင်ဇုံတွဲစေတသိက်ဘယ်နှတွဲရသွားလဲသောဒနာစေတသိက်25ပါးရှိတဲ့အထဲမှာဇုံတွဲစေတသိက်ဒီ6တွဲ6တွဲဆိုတော့အားလုံးပေါင်းဘယ်လောက်ဖြစ်သွားမလဲ12ပါးကဲပြုလို့ကြည့်ရအောင်မှာကာယပတ္တိကာယုကာယမဟုတ်ဘူးနော်ကာယုစုကတာစေတုစုကတာဒီဒီလိုက်နိုင်ပြီပေါ့နော်ပေါင်းလိုက်လို့ရှိရင်62ပါးဆိုတော့ခုနကပြီးခဲ့တဲ့5ပါးနဲ့လည်းပေါင်းလိုက်ကောသောဒနာသာဒရဏစေတ19ပါးသောဒနာသာဒရဏလို့ခေါ်ရတာကဒီစေတသိက်တွေအကုန်လုံးပြန်နေတဲ့ဟလားအညာတနစေသိအကုသိုလ်စေသိပြီးကျန်နေတဲ့25ပါးလုံးဒီစိတ်တွေကိုတင့်နေအောင်လုပ်တဲ့အတွက်ကြောင့်ဒါသောဒနာဒီစေတသိက်တွေကနေချဲ့လေလိုက်ဖြစ်လာမယ့်စိတ်ကသောဒနာစိတ်ဖြစ်ရတော့မယ်သောဒနာစိတ်ဖြစ်ရတော့မယ်သောဒနာမှာနာကြီးနဲ့ပဲရေးရေးနာငယ်နဲ့ပဲရေးရေးအတူတူပဲအဲ့တော့သောဒနာစေတသိက်တွေချဲ့လေလိုက်တဲ့အတွက်ကြောင့်ဒီစိတ်တွေကိုသောဒနာစိတ်ဖြစ်ရမယ်ဆိုတော့စိတ်ပိုင်းလည်းတင်ပြီးပြီဆိုတော့စိတ်ဒီအကျဉ်းအားဖြင့်89အကျဉ်းအားဖြင့်127ရှိတယ်။စိတ်အကျဉ်း89စိတ်အကျဉ်း127ရှိတဲ့အချိန်မှာအသောဒနာစိတ်ကဘယ်နှပါးရှိလဲ30ဟဲ့ဒါလေးပြန်ပေါ်ပြီ။ဒါဆိုရင်အသောဒနာစိတ်က30ဆိုတဲ့အတွက်ကြောင့်ဒီအသောဒနာစိတ်30ကိုနှုတ်ထည့်လိုက်ရင်ပြန်မဲ့59 97တို့ဒီဘာစိတ်ဖြစ်တော့လဲ။သောဒနာစိတ်ဟုတ်ပြီနော်။ဒါဆိုရင်ဒီစေတသိက်တွေကချေလေလိုက်ရင်ဖြစ်လာမဲ့စိတ်ဒီသောဒနာစိတ်ဖြစ်ရပါမယ်တဲ့အဲ့တော့ကျမတို့မြင်အောင်ကြည့်နေဆိုရင်ကျမတို့သောဒနာစေတသိက်တွေရှိကြတယ်သောဒနာစေတသိက်ပေါင်းပြီးတကယ်တမ်းပြောရင်25ပါးရှိပြီအဲ့ဒီသောဒနာစေတသိက်တွေချေလေလိုက်လို့ဘာစိတ်ပြောင်းရမှာလဲဆိုရင်သောဒနာစိတ်ကိုပြောင်းသွားမှာသောဒနာစိတ်ပေါင်းဒီဘလောက်ရှိတယ်လဲလို့ကြည့်လိုက်တော့59 60တိရှိတယ်အဲ့ဒီ59 60တိရှိတဲ့သောဒနာစိတ်တွေဖြစ်အောင်ဖြလဲလိုက်တဲ့သောဒနာသာဒရဏစေတသိက် sorry သောဒနာစေတသိက်25ပါးကိုကျွန်မအုပ်စုလေးဖွဲ့ပြီးပြန်ရေးမယ်ဒါလေးဒီမှာမျက်စိလိုမြင်ရမယ်သောဒနာစေတသိက်တွေဖြစ်တဲ့အတွက်ကြောင့်သောဒနာစိတ်နဲ့သာသူရှင်းမယ်သူရှင်းပုံရှင်းနေအာသုတ္တစေတသိက်14ပါး သူရှင်တဲ့စိတ်ကိုကြည့်ရင်အာဟုတုစိတ်12ပါးဓာရဝမေဆွေလိုမြင်နေရမယ်အဲ့တော့သောဗနစေတိတ်25ပါးကိုကျမအုပ်စုဖွဲ့ပြီးတော့ကျမတို့ရေးမယ်အုပ်စုဖွဲ့ပြီးရေးတဲ့အခါကျရင်ကျမတို့ကအုပ်စု3အုပ်စုရေးမယ်သောဗနသာဒါရဏစေတိတ်က19ပါးအဲ့ဒီမှာသာဒါရဏဆိုတဲ့စကားလုံးလေးတတိချားခဲ့ဖို့နောက်တစ်ချက်နောက်တစ်အုပ်စုယူမယ်နောက်တစ်အုပ်စုကိုယူတဲ့အခါမှာ we ready စေတိတ်က3ပါးနောက်တော့အုပ်စုယူမယ်အတမင်ညာစေတိတ်ကနှစ်ပါးနောက်တော့အုပ်စုယူရင်ပညာစေတိတ်ကတပါးရေလို့သောဘနာဆိုတဲ့စိတ်တွေကိုတင့်တယ်ကောင်းမွန်အောင်ချက်လယ်မဲ့စေတိတ်တွေ25ပါးရှိအဲ့ဒီ25ပါးသောစေတိတ်ရှင်မဲ့ထဲမှာမှာဒီ19ပါးသောစေတသိက်အုပ်စုသည်သူချေလေလိုက်ဖြစ်လာမယ်သောဒနာစိတ်အချင်း59 61အကုန်လုံးနဲ့အမြဲတမ်းကိုရှင်တဲ့အတွက်ကြောင့်ဒီ19ပါးသောတတ္တာတတိဟိရိပုတ္တပကနေပြီးတော့ကာယုဇုကတာစိတ်တုဇုကတာအထိဒီ19ပါးသောစေတသိက်တွေကို59 61သောသောမနာစိတ်တို့နှင့်အမြဲရှင်တဲ့အတွက်ကြောင့်နာမည်အထူးလေးဝိသေသနာပြုလိုက်တော့သောဗနသာဒါရဏစေတသိက်19ပါးလို့ခေါ်ပါမယ်ဒီတိလိုက်နိုင်လားနိုင်နိုင်နဲ့နော်ကဲနိုင်နိုင်နဲ့ဆိုရင်ဓမ္မမေစီကိုကျွန်မနည်းနည်းမေးတော့မှာပေါ့ဓမ္မမေစီကလိုက်နိုင်တယ်ပြောတဲ့အတွက်နော်မနိုင်နိုင်ဘူးလို့ပြောရင်တော့မမေးတော့ပါဘူးသောဗနာစိတ်59 61နှစ်မိရနော်ဒါဆိုကျွန်မကိုကုညီရတော့မယ်ဓမ္မမေစီမြန်နော်ကုညီရမယ်ဆိုတော့စိတ်89တဲကနေပြီးတော့အာဟုတုစိတ်12ပါးရဲ့အာဟိစိတ်18ပါး30နှုတ်လိုက်တယ်အာသောဗနာစိတ်30နှုတ်လိုက်တော့59ကျန်ခဲ့တယ်။သောဗနစိတ်59ကိုကျမတို့ဖြီလိုက်မယ်ဆိုမဖြီခင်နဲ့မမြင်ပါဆိုလို့ကျန်တဲ့ဓမ္မမေစီတွေအတွက်စိတ်ပိုင်းနဲ့ပြန်ရေးကြမယ်နော်။89ကိုပုံစံကြအောင်ရေးအာဟုတုစိတ်က12ပါးမှတ်မိနဲ့ဒီမှာရေးအာဟိစိတ်က18ပါးပြီးရင်ကာမသောဗနစိတ်ကနာမည်ကိုကကာမသောဗနက24နော်ဓမ္မမေစီများခြုံမဲပြောလိုက်ကြဆိုမေဟေဂုက28ပါးလောကုတ္တရာစိတ်ကအကျဉ်းရှိအကျယ်40ဟုတ်ပြီလားပေါင်းလိုက်လို့ရှိရင်စိတ်အကျဉ်း89စိတ်အကျယ်127အဲ့ဒီအထဲမှာအတောကနာစိတ်ကဘယ်နှပါလဲအတောကနာစိတ်ကဒီ30အခုဒီသောဗနာစေတသိက်25ပါးခြေလေလိုက်မှာသောဗနာစိတ်ချိရမယ်ဆိုတော့ဒီအသောဗနာစိတ်30မပါဘူးပေါ့ဒါဆိုရင်ဒီသောဗနာစေတသိက်တွေခြေလေလို့ဖြစ်လာမယ်သောဗနာစိတ်59 61ဆိုတာဘာတွေလဲလို့ကြည့်လိုက်တော့ကာမသောဗနာက24ရယ်မေဟဂုတ်စိတ်29ရယ်လောကုတ္တရာအကြီး10အကျယ်40ဒါမှမဟုတ်ရှင်တို့မြင်မယ်ထင်တယ်နော်အဲ့ဒါဆိုရင်ကျွန်တော်ကဒါမြင်ပြီဆိုရင်ဒါလေးကိုဖြုတ်ပြလိုက်တယ်ဖြုတ်ပြီးတော့အခုဒါလည်းကျန်တော့ဟုတ်ပြီနော်โอเคအဲ့ဒီလိုကျန်တဲ့အထဲမှာအခုသောဗနာသာဒါရဏစေတိတ်19ပါးကဒီသောဗနာစိတ်59 62ပါးကိုသူကအမြဲတမ်းရှင်နေရှင်နေရှင်တော့လေသူ့လိုပဲသောဗနာစေတိတ်အဲမှာပါတယ်ဒီ19ပါးကလည်းသောဗနာစေတိတ်25ပဲပါတာပဲ25လေးကဒီ19ပါးအမြဲရှင်လို့သာဒါရဏနာမည်ကြီးလေးပေးထားတယ်နောက်တစ်ခုကဝိရတိဆိုတဲ့စေတိတ်ဒါလေးကိုထည့်ပြောမယ်ဝိရတိဆိုတဲ့စေတသိက်3ပါးသည်ဒီသောဗနာစိတ်59 61နဲ့သာအကုန်ရှင်ခဲ့ရင်သူလဲသောဗနာသာဒါရဏနာမည်ရမှာပဲအတ္တမညာစေတသိက်2ပါးကလည်းသောဗနာစေတသိက်ထဲ25ပဲပါတာလေသူလဲဒီ59 61နဲ့သာအကုန်ရှင်ခဲ့ရင်သာဒါရဏလည်းဝင်သွားမယ်ပညာဆိုတာလည်းသောဗနာစေတသိက်ထဲသူလဲသောဗနာစိတ်59 61အကုန်နဲ့သာရှင်ခဲ့ရင်သောဗနာသာဒါရဏနာမည်ရမယ်သို့တော်လဲသောဗနာစေတိတ်25ပါးရှိတဲ့အထဲက25ပါးရှိတဲ့အထဲက19ပါးသာနဲ့59 61ဆိုတဲ့သောဗနာစိတ်ကအပြည့်ရှင်တယ်ကျန်တာတွေကအပြည့်မရှင်တဲ့အတွက်ကြောင့် သာဓာရဏနည်းနည်းတူမရဘူးဒါဆိုရင်ကျွန်တော်တို့ကလေ့လာတော့ဒီဝိရဒိစေတိတ်သုံးပါးဒီ59ကိုစစ်တိမရှင်ဘူးဆိုရင်ဘလောက်နဲ့ရှင်တယ်လဲလို့ကြည့်ရင်ဝိရဒိရှင်တာကိုကျွန်တော်တို့ကကြည့်လိုက်ရင်ဝိရဒိရှင်တာဒီကာမတောဘနာ24ရှိမယ်ကာမတောဘနာ24ကိုကျွန်တော်တို့ကယူလိုက်ရင်မဟာကုသိုလ်က10ပါးရှိမယ်မဟာဝိဘက်က10ပါးရှိမယ်မဟာကရိယာက10ပါးရှိမယ်အဲ့ဒီမှာဝိရဒိစေတသိက်ရှင်တာကိုကြည့်လိုက်ရင်ကာမတောဘနာ24ပါးတည်းကနော်ကာမတောဘနာဒီ24ပါးကိုအရင်ဆုံး check လုပ်မယ်24တဲကဝိရဒိရှင်တာဒီမဟာကုသိုလ်10ပါးပဲရှင်တယ်ကျန်တာကိုသူမရှင်နိုင်ဘူးမဟာဝိဘက်သူမရှင်မဟာကရိယာသူမရှင်နောက်တစ်စက်သောဘနာ59ရဲကဆက်ကြည့်ရင်မဟာကုသိုလ်29ဆိုရက်ရူပအရူပဇန်စိတ်တွေရှိတယ်အဲ့ဒီမှာလဲဝိရဒီဒီမရှင်ဘူးနောက်တစ်ချက်ဆက်ကြည့်လိုက်တော့လောကုတ္တရာအချင်းရှိအကျယ်40ကြတော့ဝိရဒီကရှင်သွားပြန်ရောရှင်နဲ့နေအတွက်ကြောင့်ဝိရဒီရှင်နဲ့စိတ်ကိုပြောပါဆိုရင်သောဘနာစိတ်တော့သောဘနာစိတ်ပဲသောဘနာစိတ်အကုန်လုံးနဲ့မရှင်လို့သာဒန္ဒနာနဲ့မရဘူးမရတဲ့အခါအကုန်မရှင်တော့လဲဘယ်နှပါးရှင်လဲလို့ကြည့်လိုက်တော့မဟာကုသိုလ်က10ပါးရေလောကုတ္တရာစိတ်က10ပါးရေဆိုတော့အကျဉ်းအပြင်16ပါးအကျဉ်းအပြင်ကမဟာကုသိုလ်10ကလောကုတ္တရာစိတ်အကျဉ်း40ရေပေါင်းလိုက်တော့ဒါဆိုရင်သောဘနာစိတ်59 ရှိတဲ့အထဲကဝိရဒိရှင်နဲ့စိတ်ကိုပြောပါဆိုရင်အပြင်းတွေကပြောရင်59တွေက16အကျယ်ပြောပါဆိုရင်67တွေက48ပဲရှင်းနေဟုတ်ပြီနော်အဘာကြောင့်ဆိုတာကိုဝိရဒိအိဗေရှင်းပြီးတဲ့အခါကျရင်ကျွန်မထက်ရှင်းမယ်ခုဓမ္မမိတ်ဆွေတို့ဒီသာသာရဏနာမည်ပြရတာဘာကြောင့်လဲဆိုတာလေးပဲပြောနေတာကဲနောက်တစ်ချက်အပ္ပမညာစေတိတ်နှစ်ပါးကြောင့်ဆက်လေ့လာအပ္ပမညာစေတိတ်နှစ်ပါးဒီလေသောဒနာစေတိတ်ဆိုတော့စိတ်တွေကိုတင့်တယ်အောင်ကောင်းမွန်အောင်သူလုပ်မှာပဲအဲ့ဒါကြောင့်မလို့သူရှင်တဲ့စိတ်ကိုပြောရင်သူ့ရဲ့ဘောင်ဒီလေသောဒနာ59 47ဘောင်လေးပဲသူရှင်တယ်သို့တော်လေသောဒနာစိတ်အကုန်လုံးကိုသူမရှင်းနိုင်ဘူးရှင်းနိုင်ခဲ့ပြီရှိတော့သူလဲသာဓာရဏနမေရမယ်အခုတော့သူကမရှင်းနိုင်တဲ့အတွက်ကြောင့်သာဓာရဏနမေမရအောင်ဒါဆိုရင်ဒီသောဒနာသောဘနာစိတ်59 67ချဲမှာအပ္ပမညာစေတိတ်နှစ်ပါးရှင်မဲ့သောဘနာစိတ်တွေလေးလာကြည့်နေဆိုတော့ကာမသောဘနာ24တဲကမဟာကုသိုလ်မဟာဝိဘက်မဟာကရိယာမှာဘယ်ဟာရှင်လဲလို့ပြောရင်မဟာကုသိုလ်မှာရှင်မဲ့မဟာကရိယာမှာရှင်မဲ့မဟာကုသိုလ်ရဲ့မဟာကရိယာရဲ့သူရှင်သွားမယ်ဘယ်ဟာမရှင်ဘူးလဲဆိုမဟာဝိဘက်သူမရှင်ဘူးနောက်တစ်ခါမေဟကုစိတ်29ရှိမယ်။မေဟကုစိတ်29ကိုဇာနာဘေဒဇန်နဲ့ကျမတို့ယူမယ်။ပုံစံတစ်မျိုးယူရမယ်။မေဟကုစိတ်29ပါးကိုဇန်နဲ့ယူလိုက်တဲ့အခါကျတော့မေဟကုမှာနော်မေဟကုကိုယူလိုက်တဲ့အခါမှာပထမဇန်ဒီ3ပါးဒုတိယဇန်ဒီ3ပါးတတိယဇန်ဒီ3ပါးသဒ္ဒဋ္ဌဇန်တိ၃မှပြင်းစမဲ့ဇန်တိ20နဲ့ပြင်းစမဲ့ဇန်တိ15ပါရှိမယ်ဟုတ်လားဟုတ်ရဲ့လားဓမ္မမေရှင်ဟုတ်ပြီနော်အဲ့ဒီအဲမှာအပ္ပမညာဆိုတဲ့ကရုဏာနဲ့မုဒိတာဒီကာမဒေါသနာ24တဲ့ဟာဆိုရင်လေမဟာဝိပ္ပမရှင်နဲ့မဟာကုသိုလ်မဟာကရိယာရှင်နေမေဟကုတ်ထဲကဆိုရင်လေဒီကရုဏာနဲ့မုဒိတာရှင်နိုင်တာဒီပထမဇန်3ရှင်နေဒုတိယဇန်3ရှင်မယ်တတိယဇန်3ရှင်မယ်သတုဌဇန်3ရှင်မယ်ပြင်းစမဲ့ဇန်မရှင်ဟုတ်ပြီနော်နောက်တစ်ချက်ကျန်နေတဲ့သောဘနာစိတ်သေးကလောကုတ္တရာရောရှင်လားဆိုတော့မရှင်ပြန်ဘူးဒါဆိုရင်ကရုဏာနဲ့မုဒိတာဆိုတဲ့အပ္ပမညာရှင်တဲ့စိတ်တွေကိုပြောပါဆိုရင်မဟာကုသိုလ်ရှင်မဟာကရိယာရှင်ဆိုတော့မဟာကုသိုလ်ကရိယာ16မဟေဂောပထမဇန်3ဒုတိယဇန်3တတိယဇန်3သတုဌဇန်3ဆိုတော့3 4 12 12ကဒီဟာ16ကပေါင်းလိုက်တော့28เนาะဒါဆိုလို့ရှိရင် ဒါဆိုရင်သောဗနသာတာရဏစေတိ19ပါးရှင်းတာက59 61ဝိရဒီစေတိ73ပါးရှင်းတာက16 48ဟုတ်ပြီနော်အပ္ပညာစေတိ2ပါးရှင်းတာက28ဟုတ်ပြီနော်ကဲပညာပညာစေတိတွေလေသောဗနစေတိဖြစ်သောဗနစေတိဆိုတော့သောဗနစိတ်ပုံစံနဲ့ပဲရှင်းမယ်ဗောကဲရှင်းတဲ့အခါမှာပညာရှင်တာကိုကြည့်ရင်ကာမသောဗန24တဲကဘာလောက်နဲ့ပဲရှင်းလဲဆိုရင်ကာမသောဗန24ကိုအမျိုးအစားခွဲလိုက်တဲ့အခါကျတော့ဉာဏ်ပါတဲ့ညာနာသံပယုစိတ်က12ပါးဉာဏ်မရှင်တဲ့ညာနာဝိပယုက12ပါးဆိုတော့ပညာရှင်တဲ့ကိုကြည့်လို့ရှိရင်ပညာတို့ဒီညာနာသံပယုမှာဒါရှင်းမယ်ညာနာဝိပယုမရှင်ဘူးဇံဆိုတာပဇံဒုဇံတဇံစဇံပင်စဇံဇံနဲ့ပြောလေဇံရဖို့ဆိုညံမရှိဘလို့လုပ်ရပါမယ်ညံကုန်ရှိရမှာမရှိရဘူးရှိရမယ်ဆိုတော့ပညာသည်မဟကုတ်စိတ်28ပါးဖြစ်တဲ့ရူပဇံရောအရူပဇံရောပညာရှိမှရမယ်လောကုတ္တရာဆိုတဲ့မဲ့ဖို့ရဖို့ဆိုရင်ညံမရှိရင်မရဘူးဉာဏ်ရှိမှာပဲဒါဆိုရင်ပညာရှင်တဲ့စိတ်ကိုပြောရင်59 61ထဲကဒီညာနာဝိပယု12ပါးကိုပဲဖယ်ထုတ်လိုက်ပေါ့ဖယ်ထုတ်လိုက်တော့59 61ထဲကညာနာဝိပယု12ပါးစီလိုက်နှုတ်ကြည့်လိုက်ပေါ့59ထဲက12နှုတ်49 61ထဲကညာနာဝိပယု12နှုတ်89ဟုတ်လားဒါမျိုးစဉ်းဒါဆိုရင်ပညာရှင်နဲ့စိတ်ကိုပြောပါဆိုရင်49 89ဟုတ်လားရှင်အဲ့တော့ခြုံလိုက်ပြီသောဗနာစေတသိက်ပေါင်း25ပါဒီနှစ်စိတ်စေတသိက်25ပါရှင်ဟုတ်လားဒီသောဗနာစေတသိက်25ပါလုံးဒီသောဗနာစိတ်59 61ပေါင်းပါတာရှင်ရအဲ့ဒီလိုရှိတဲ့ခြေကသောဗနတာဒရဏစေတိ19ပါးကြတော့59 61အကုန်လုံးနဲ့ရှင်နိုင်တဲ့အတွက်ကြောင့်တာဒရဏနာမည်ရဝိရဒီက59 61ထဲက16 48အပ္ပမညာက28ပညာက49 89ဆိုတော့59 61အကုန်ပြည့်အောင်ကျန်တဲ့ဒီအုပ်စု3စုကမရှင်နိုင်တဲ့အတွက်သာဓရဏနာမည်မရဒီ19ပါးသာ59 61အကုန်ရှင်လို့သာဓရဏနာမည်ရတယ်အခုကတယုတ်ကနေပြီးတော့သာဓရဏဆိုရင်နာမည်ဘာကြောင့်ရလဲဆိုပြောတာသိရှိနိုင်နိုင်လားမသိဘူးဒါဆိုရင်တတတတိဟိရိဥဒ္ဒဘအလောဘအဒောဒတတရမစ္ဆတတ္တာရေဇုံတွဲစေတသိက်6ခုရေပေါင်းလိုက်တဲ့19ပါးသည်သောဗနာစိတ်59 61အကုန်လုံးနဲ့ရှင်တဲ့အတွက်သောဗနာစေတသိက်25ထဲမှာမှာသာဓရဏဆိုတဲ့နာမည်ကိုရလိုက်ပါလေ။ကျန်တဲ့ဝိရဒီစေတသိက်3ပါးကတော့ဒီထဲက16 48သာရှင်ပါတယ်။အပ္ပညာ2ပါးက28သာရှင်ပါတယ်။ပညာကတော့59 89နဲ့ပဲရှင်းပါလေအဲ့တော့ဓမ္မမိတ်ဆွေများကဒီကျန်တဲ့စေတသိက်တို့ဒီသောဗနာစိတ်တော့ဟုတ်ပါတော့လေဒီနေရာမှာသောဗနာစိတ်အကုန်လုံးနဲ့ကဘယ်ရဘယ်ရသာရှင်းနေဆိုတာခုနလိုတွက်နည်းလေးနဲ့တွက်ကြည့်ရပါမယ်အဲ့ဒါကိုပဲသယုတ်ခွဲတယ်ခေါ်ပါမယ်နောက်တနည်းအဲ့ဒီလိုရှင်းတာကိုသိရင်မရှင်းတဲ့စိတ်တွေလည်းပြောထပ်ရပါမယ်ပြောတဲ့အခါမှာဥပမာဆိုပါစို့ဝိရဒီစေတိတ်ရှင်တဲ့စိတ်ကိုပြောရင်ကာမသောဗနာ24တဲ့ကမဟာကုသိုလ်ပဲရှင်တယ်ဆိုတော့မရှင်တဲ့သောကာမသောဗနာဆိုတော့မဟာဝိပဲမဟာကရိယာမရှင်တဲ့သောဗနာစိတ်ကိုပြောဆိုတော့မဟေကုရှင်တာကလောကုတ္တရာဟုတ်ပြီနော်ဒါလေးမြင်ရသူနည်းတူစွာအပ္ပညာစေတိတ်နှစ်ပါးရှင်တဲ့သောဗနာစိတ်ကိုပြောပါဆိုရင်မဟေကုပါဒုတာစာသင်စရည်သွားမယ်မဟာကုသို့ sorry မဟာကုသို့ကရိယာပါမယ်မဟေကုပါဒုတာစာပါမယ်မရှင်တဲ့သောဗနာစိတ်ကိုပြောပါဆိုရင်မဟာဝိဘယ်ရေမဟေကုပြင်စမဇံရေလောကုတ္တရာရေအဲ့ဒါတွေဒီကျမတို့ဒီမှတ်စုစာအုပ်ထဲမှာအကုန်ပါပြီးသားပါဒ ဓမ္မစိုးတွေ့ပါလားတွေ့တယ်နော်အဲ့ဒါလေးမှရှင်းရှင်းကြည့်ပါစာမျက်နှာဓမ္မစိုးနည်းနည်းပြောဦးတချို့ကလေးဓမ္မစိုးတွေမကြည့်ချက်ဘူးရှင်းနော်33မှာလည်းရှိတယ်ဒါဝိရတိနဲ့ပတ်သက်လို့နော်နောက်တစ်ခါ34မှာလည်းရှိတယ်နော်ဒီနေရာမှာကရုဏာမုဒိတာရှင်းတာမရှင်းတာပညာရှင်းတာမရှင်းတာတွေ့ပါလားရှင်တွေ့ပြီနော်အဲ့ဒါလေးကိုဓမ္မစိုးများနည်းနည်းပြန်ပြီးတော့ကြည့်ခဲ့ပေးပါနော်အဲ့တော့ကျမတို့ကျန်တာလေးနည်းနည်းဆက်ပါမယ်အချိန်လေးနည်းနည်းကျန်နေအဲ့တော့သူဒီနေ့ပါစေတသိက်လေးကြောင်းနည်းနည်းဆင့်လဲဆိုရင်ဝိရဒီလေးကြောင်းနည်းနည်းဆက်ပါမယ်ဆိုတဲ့အဓိပ္ပာယ်ကရှောင်ကျင်မှုဆိုတဲ့အဓိပ္ပာယ်လာပါလေရှောင်ကျင်ခြင်းမမေးစေတော့ကလေဒီဝေါ်ဟာရအတိတ်ကလေးတွေကိုမှတ်တဲ့အခါကျရင်လူရင်းကိုအရင်မှတ်နေပြီးတော့မှဘာလို့လဲဆိုတာနေကုန်းလေးထုတ်ထုတ်သွားအဓိပ္ပာယ်ပြည့်စုံဖြစ်သွားတယ်ဝိရဒီဆိုတဲ့အဓိပ္ပာယ်ကရှောင်ကျင်ခြင်းဘာကိုရှောင်ကျင်တယ်လဲနောက်တစ်ဆင့်ပါလေရှောင်ကျင်တယ်ဆိုတဲ့နေရာမှာဘာကိုရှောင်ကျင်လဲဆိုတော့မှကာယဒုစရိုက်ဝစီဒုစရိုက်များကိုရှောင်ကျင်ခြင်းကာယဒုစရိုက်ဝစီဒုစရိုက်များကိုရှောင်ကျင်ခြင်းဒီဝိရဒီပဲဒါဆိုရင်တစ်ခါဆက်မယ်ကာယဒုစရိုက်ဒီဘယ်နှပါးရှိတယ်လဲလို့မေးခဲ့ရင်ကာယဒုစရိုက်ဒီ3ပါးရှိပါမယ်ဝစီဒုစရိုက်ဒီဘယ်နှပါးရှိလဲဆိုရင်4ပါးရှိပါမယ်ဒါမှမေးစီလို့ ਨੇ ဆိုလာရယုံတော့လေကျွန်မပြန်ပြန်လေးပြောသွားပါမယ်กายะဆိုတဲ့နေရာမှာဒီกายะဒီခုနကกายะเนี่ยမတူတော့ပါဘူးဒီกายะကกายะกันလို့ကျမတို့ကသုံးပါမယ်กายะกันဆိုတဲ့အတွက်ကြောင့်ကိုယ်နဲ့လုပ်တဲ့အလုပ်တွေကိုကျမတို့သုံးပါမယ်เนาะကာနဲ့ကိုယ်နဲ့ပြုလုပ်တဲ့အလုပ်တွေကိုกายะกันနှုတ်နဲ့ပြောဆိုတဲ့ဓာတ်တွေကိုစကားတွေကိုကြတော့ဝစီกันနော်ဒီမှာဒါကြောင့်ဒီမှာတွေ့တဲ့ကာယဒီခုနကကာယပတ္တိစိတ်ဓာတ်ပတ္တိမှာတွေ့တဲ့ကာယနဲ့မတူတော့ပါရှင်ဒါကြောင့်ဒီကာယဒီကိုယ်နဲ့ပြုလုပ်တဲ့ကာယကံဝစီနှုတ်နဲ့ပြောဆိုတဲ့ဝစီကံအဲ့ဒီမှာမှဒုဇယိုက်ဆိုတဲ့စကားလုံးလာပါလေဒုဆိုတာမကောင်းတော့ဇယိုက်ဆိုတာအကျင့်ပါဒါဆိုရင်ကာယဒုဇယိုက်ဆိုတာကိုယ်နဲ့ပြုလုပ်တော့မကောင်းခြင်းဝစီဒုစရိုက်ဆိုနှုတ်နဲ့ပြောဆိုတော့မကောင်းခြင်းဒါဆိုရင်ကာယဒုစရိုက်ဝစီဒုစရိုက်ဆိုကိုယ်နဲ့နှုတ်တွေနဲ့ပြုလုပ်တော့မကောင်းခြင်းနေအဲ့ဒီကိုယ်နဲ့ပြုလုပ်တဲ့နှုတ်နဲ့ပြုလုပ်တဲ့ပြောဆိုတဲ့ကိုယ်နဲ့ပြုလုပ်နှုတ်နဲ့ပြောဆိုတဲ့မကောင်းခြင်းတွေကရှောင်ခြင်းနာကိုဝိရဒီလို့သုံးပါမယ်ဒါဆိုရင်ကိုယ်နဲ့ပြုလုပ်တဲ့မကောင်းခြင်းဒီဘယ်နှပါးရှိလဲဆိုတော့သုံးပါလားရှိတယ်အဲ့ဒါဒီဘာတွေလဲလို့ကျမတို့ကကြည့်ရင်နံပါတ်1ကပါဏာတိပါဒပါဏာတိပါဒဆိုတဲ့အတွက်ကြောင့်သူ့အသက်တန်မှုဟုတ်ပါလားနောက်တစ်ခုနံပါတ်2ကြည့်ပါမယ်အဒိနာဒါနနံပါတ်2ကအဒိနာဒါနရေးချလေသည်ရှေ့မှာပဲပါတယ်ဌာနာမဟုတ်ဘူးเนาะအဒိနာဒါနသူ့ဥစ္စာခိုးခြင်းသူများမပေးတာတွေကိုခိုးယူတယ်ဒါနဆိုတာပေးတယ်ဟုတ်လားမသိဘူးဌာနာဆိုတာလည်းပေးတယ်အဒါနဆိုတော့မပေးဘူးမပေးတာကိုအဒိနာခိုးယူတယ်ဒါကြောင့်အဒိနာဒါနเนาะဒါသိရမယ်နောက်တစ်ခုနံပါတ်3ကကာမေစုမေစာစာရနော်ကာမဂုဏ်တွေမှာမှားယွင်းတာကိုကာမေစုမေစာစာရဒီအမှုသုံးမှုတို့ဒီကိုမှာအဖြစ်များသောကာယဒုစရိုက်တွေဖြစ်ကြပါလေဒါလေးသိခဲ့ဖို့နောက်တစ်ချက်ဝစီဒုစရိုက်လေးပါဝစီဒုစရိုက်လေးပါဆိုတာဘာတွေလဲလို့ကျွန်တော်တို့ကြည့်နေဆိုရင်နံပါတ်1ကမူတာဝါဒမူတာလို့မဖတ်ရပါမူတာမူတာဝါဒဆိုလေးလေပြောဆိုခြင်းနံပါတ်1ပိတုနာဆိုဂုံးတိုက်တယ်ဂုံးတိုက်တယ်ဆိုမမမမမကန်တာကြီးပဲမူတာဝါဒဆိုလေးညာပြောတယ်ဆိုတော့မဟုတ်မမှန်တာလေ ကျန်တဲ့ဥစ္စာတွေလည်းမဟုတ်မမှန်ကြီးပဲမဟုတ်မမှန်ပြောတဲ့နေရာမှာပိတုဏဝါစာဆိုတော့စကားဘယ်လိုစကားမျိုးလဲပိတုဏဆိုတာတယောက်တယောက်ညင်ညွတ်နေတာကိုဖြိုခွဲလိုက်တဲ့စကားဒါကိုဂုံးတဲ့စကားလို့ပြောတယ်မမှန်မဲနဲ့ဂုံးတိုက်ပြီးတော့ပြောတဲ့စကားကိုပိတုဏဝါစာနံပါတ်3ထရုတာဝါစာအရက်ထဲမှာနှုတ်ကျိုးနေတာကပရုတာသာကြီးမဟုတ်ပါရှင်သာပါပဲဖရုဒါဆိုကျန်းကျန်းတဲ့စကားကျန်းကျန်းတဲ့စကားကိုပြောမယ်ဆိုရင်လွှတ်သွားပမာတယ်လွှတ်ရင်မှာအသွားလေးတွေရှိလားချွန်ချွန်ထက်ထက်ချွန်ချွန်ထက်ထက်အဲ့ဒီချွန်ချွန်ထက်ထက်လွှတ်သွားနဲ့အရာဝတ္ထုတွေကိုတိုက်လိုက်လို့ရှင်ဘလို့တွေဖြစ်ကုန်လဲကျေမောက်ပြီးတော့အကုန်ထွက်သွားလားမထွက်သွားလားဒါကြောင့်မငြိမညာလွှတ်သွားပမာလွှတ်သွားသည်မငြိမညာလေးတွေဖြစ်နေတယ်မငြိမညာလွှတ်သွားလေးမဟုတ်ပဲနဲ့ကြားလိုမျိုးဖြစ်သွားညညာမှာပေါ့အခုကလွှားသွားဆိုတာမညီမညာမညီမညာနဲ့လွှားသွားနဲ့တိုက်ပြတ်တာအကုန်လုံးကလေကြည်ပြတ်ထွက်ကုန်တယ်ဒါကြောင့်လွှားသွားပမာနော်ကျင်းကျင်းတန်တန်ပြောတဲ့စကားတွေကိုသုဒဝါစာလို့သုံးပါလေနံပါတ်၄တန်ဖတ်ပလာပတန်ဖတ်ပလာပဆိုတဲ့နောက်မှာဝါစာမထည့်ရလားအရင်တည်းမှာနှုတ်ကြိုးနေတာကတန်ဖတ်ပလာပဝါစာဆိုပြီးတော့နှုတ်ကြိုးနေတယ်မှားပါတယ်ပလာပဆိုတဲ့စကားလုံးကိုကပလာပဒီမှာပလာပဆိုတဲ့ဒီစကားလုံးကိုကစကားဆိုတဲ့အဓိပ္ပာယ်တန်ဖတ်ဆိုတဲ့အတွက်ကြောင့်သူကဘလို့စကားလဲအနစ်မရှိတဲ့စကားအနစ်မရှိတဲ့ဆိုအကျိုးမရှိတဲ့စကားပေါ့အဲ့ဒါကိုလေဥပမာပေးတဲ့အခါမှာစဘာတွေနဲ့ဥပမာပေးတယ်စဘာလေးနေမှာစဘာလေးတွေတီးလာတဲ့အချိန်မှာအနစ်ရှိတဲ့စဘာကြတော့နိုင်နေတယ်အနစ်မရှိတဲ့စဘာကြတော့စပပြင်းစပညံ့နေကြတော့ခဲမှာဘာမှမရှိအခွန်ကြီးပဲအဲ့ဒီလိုပဲတဲ့စကားတစ်ခုပြောတဲ့အခါမှာအကျိုးရှိပြီးတော့မှန်တဲ့စကားမျိုးပြောရမယ်အကျိုးမရှိဘဲနဲ့ရောက်တဲ့အရာရာရှောက်ပြောတဲ့စကားကြတော့စကားကိုလေစကပြင်းစကညံ့အကျိုးမရှိဘူးလို့ပြောပါတယ်။ဒါကြောင့်အဲ့ဒီစကားမျိုးကိုတန်ဖတ်ပလာပါ။အဲ့ဒီစကားကြီးစကားပြင်းစကားညံ့နေဖြစ်တဲ့အတွက်ကြောင့်အကျိုးလည်းမရှိဘူး။မမှန်တာတွေတော်တော်များများပါကြတယ်။နော်အဲ့ဒီစကားမျိုးကိုလည်းတန်ဖတ်ပလာပါ။အဲ့ဒီစကားတွေဒီလည်းမကောင်းတဲ့အကျင့်စရိုက်တွေဖြစ်တဲ့အတွက်ဝစီဒူးစရိုက်လေးပါဖြစ်ပါလေ။အဲ့ဒီလိုဝိရဒီဆိုတာကာယဒူးစရိုက်၃ပါးဝစီဒူးစရိုက်၄ပါးကိုရှောင်ကျဉ်ခြင်းဒီဝိရဒီအဲ့ဒီလိုရှောင်ကျဉ်တဲ့အခြေကကာယဒူးစရိုက်၃ပါးဆိုတာကိုယ်နဲ့ပြုလုပ်ရတဲ့အကျင့်ကြီးဖြစ်လာပါမယ်ဝစီဒူးစရိုက်၄ပါးဖြစ်တဲ့အတွက်ကြောင့်ဒါကနှုတ်နဲ့ပြုလုပ်ကြတဲ့အကျင့်ကြီးဖြစ်လာပါမယ်အဲ့ဒီတော့ကာယဒူးစရိုက်၃ပါးဆိုတဲ့အကျင့်ကြီးကိုတဲ့ကျိုးရအချိန်မျိုးအခုလိုအချိန်မျိုးပေါ့အခုလိုအချိန်မျိုးဆိုအသက်မွေးဝမ်းကြောင်းမဟုတ်တဲ့အချိန်ပေါ့အသက်မွေးဝမ်းကြောင်းအချိန်ဆိုဥမာဆိုပါဆိုကျောင်းဆရာမဆိုရင်စာသင်နေတာသူ့ရဲ့အသက်မွေးဝမ်းကြောင်းဒီစာသင်တာသူ့ရဲ့လစာရတာ။လစာရမှဒီစာသင်နေသူ့လစာယူထားတဲ့အတွက်ကြောင့်အဲ့ဒီလိုလစာယူလာတဲ့အတွက်စာဝသင်ရမယ်။အဲ့တော့စာသင်နေတဲ့အချိန်ကြီးကျောင်းဆရာမရဲ့အသက်မွေးဝမ်းကြောင်းအချိန်ဆရာဝန်ဆိုရင်စိတ်ကူတာဒီသူ့ရဲ့အသက်မွေးဝမ်းကြောင်းအင်ဂျင်နီယာဆိုသူအစာအုပ်တွေစောင့်နေတာသူ့ရဲ့အသက်မွေးဝမ်းကြောင်းစာရေးဆရာဒီစာရေးနေရောသူ့ရဲ့အသက်မွေးဝမ်းတော့အသက်မွေးဝမ်းကြောင်းမဟုတ်တဲ့အချိန်ဆိုဆရာဝန်လည်းစိတ်မကူတဲ့အချိန်မျိုးဆရာကျောင်းဆရာမလည်းဟလာစာမသင်တဲ့အချိန်မျိုးတွေမှာတဲ့ကာယဒုစရိုက်သုံးပါးကရှောင်ကျဉ်အဲ့ဒါကိုသံမာဒီအရာတွေကိုရှောင်ကျဉ်မနော်ရှောင်ကျင်အဲ့ဒါဒီမှန်ကန်တဲ့ကာယအလုတ်ဖြစ်တဲ့အတွက်ကြောင့်အလုတ်ကိုကံမန္တာလို့သုံးပါလေအဲ့ဒါဒီမှန်ကန်တဲ့အလုတ်ဖြစ်တဲ့အတွက်ကြောင့်ဒါကိုသမ္မာကံမန္တာဝိရဒီလို့သုံးပါလေဟုတ်ပြီနော်ဆွန်ဒီသူစွာအသက်မွေးဝမ်းကြောင်းမဟုတ်တဲ့ရိုးရိုးအချိန်နေမှာဝစီဒုစရိုက်၄ပါးကရှောင်ကျင်တာကိုကြတော့သမ္မာဝါစာလို့သုံးပါလေအသက်မွေးဝမ်းကြောင်းမဟုတ်တဲ့ရိုးရိုးအချိန်တွေမှာဝစီဒူးစရိုက်၄ပါးနေတွေကိုမပြောဆိုဘဲနဲ့ရှောင်ကျင်ရင်တန်မာဝါစာဒီထိလိုက်နိုင်ပါလားရှင်လိုက်နိုင်ပါလားလိုက်နိုင်တယ်เนาะဒါဆိုရင်တဲ့တတဝါတို့ဒီတဲ့များသောအားဖြင့် အသက်မွေးဝမ်းကြောင်းမဟုတ်တဲ့အခုလိုအချိန်မျိုးမှာသူ့သက်သက်ချင်းသူ့အစာခိုးချင်းသူ့အိမ်ရာပြင်းမာခြင်းတွေကရှောင်းနိုင်ပါလေအသက်မွေးဝမ်းကြောင်းမဟုတ်တဲ့အခုလိုအချိန်မျိုးမှာနေပြောတာဂုံးတိုက်တာကြမ်းတမ်းတမ်းနဲ့ဆေးရည်တိုင်းထွာတာအတိတ်ပင်မရှိတာပြောတာတွေရှောင်းဆိုလဲရှောင်းနိုင်ပါလေသို့တော်လေအသက်မွေးဝမ်းကြောင်းအချိန်ကြရင်တော့ပူမမမတောင့်ရင်ပြာမဆောင်နိုင်ဘူးဆိုပြီးတော့မလွဲမဆောင်သာလို့လိမ့်လိုက်ရပါတယ်မလွဲမဆောင်သာလို့ခိုးလိုက်ရပါတယ်ဆိုပြီးတော့မဆောင်နိုင်ဘူးတဲ့ဒါကြောင့်အသက်မွေးဝမ်းကြောင်းအချိန်မှတောင်မှကာယဒုစရိုက်ဝစီဒုစရိုက်တေကိုအသက်မွေးဝမ်းကြောင်းအချိန်မှဒီဒုစရိုက်ခုနှစ်ပါးလုံးကိုအသက်မွေးဝမ်းကြောင်းအချိန်မှရှောင်ကျင်နာကိုတော့တန်မာအာဇီဝလို့သုံးပါလေတဲ့ဒါကြောင့်ဆရာဝန်များဆေးကုတဲ့အချိန်ကျောင်းဆရာဆရာမများစာသင်နေတဲ့အချိန်အင်ဂျင်နီယာများအဆောက်အဦဆောက်တဲ့အချိန်ဈေးတယ်များဈေးရောက်နေတဲ့အချိန်တင်္ဂါတယ်များငားများနေတဲ့အချိန်မှာတောင်မှသူ့တက်လည်းမတက်ဘူးသူ့ဥစ္စာလည်းမဖို့ဘူးသူ့အိမ်ရလည်းမပြေမအောင်လိန်လည်းမပြောဘူးဂုံးတက်ပြီးတော့အချင်းချင်းနဲ့ဒီခုနှစ်ပါးလုံးကိုမလုပ်ပဲရှောင်မှဘာလို့သုံးလဲသမာအာဇီဝဒါဆိုရင်သမာအာဇီဝဖြစ်ဖို့ဆိုရင်အသက်မွေးဝမ်းကြောင်းချိန်လားအသက်မွေးဝမ်းကြောင်းမဟုတ်တဲ့အချိန်လားမဟုတ်အသက်မွေးဝမ်းကြောင်းအချိန်မှရှောင်မှအခုကျမတို့စာသင်နေတယ်ရှင်းတကောင်လာကြိုက်တယ်ဓမ္မမေဆွေများအဲ့ဒီရှင်ကိုမတက်ဖဲဖူးဆိုရှောင်လိုက်တယ်ဆိုရင်ဘာဖြစ်မလဲဟမ်ဟမ်ဓမ္မမေဆွေများဒီတော့ရှင်းပြီးမှပောက်ခဲ့ရတယ်ဖြေတော့အစ်မကျမဆရာမဟုတ်ပါဘူးကျမဆရာမပဲမယ်ကျမဒီစာသင်တာကျမလာကယူပြီးသင်နေတာမဟုတ်ဒါဒီကျမရဲ့အသက်မွေးဝမ်းကြောင်းမဟုတ်ဆုတ်လားကျမလာကယူပြီးသင်တာဆိုရင်ကျမသာအသက်မွေးဝမ်းကြောင်းဒီလာကနဲ့မှကျမစားရမှာကျမဝေ့ရမှာကျမအသက်ကိုကျမမွေးရမှာဒီစာသင်တာဓမ္မဒါနကျမတို့သင်တန်းကြောင်းမှာလည်းကျမတို့အကုန်လုံးဒီဓမ္မဒါနဒီမှာလည်းဓမ္မဒါနဒါကြောင့်ကျမဒီဒီဟာနဲ့အသက်မွေးဝမ်းမကြောင်းပါဘူးရှင်ဒါကြောင့်ခုကျမတို့စာသင်နေတဲ့အချိန်မှာရှင်းလာကြိုက်တယ်ဓမ္မမိတ်ဆွေများအသက်မွေးဝမ်းကြောင်းချိန်လာဒီချင်းကိုမတက်ဘူးဖူးဆိုမှုတ်ထုတ်လိုက်မယ်ဘာဖြစ်ဘာဝိရတိလဲသမာအာဇီဝစက်ချင်းကရှောင်တော့ဒီထဲမှာပါမှာပေါ့စက်ချင်းကရှောင်လိုက်တဲ့အတွက်ကြောင့်ဒီနေရာမှာအသက်မွေးဝမ်းကြောင်းမဟုတ်တဲ့အချိန်မှာရှောင်ရင်အသက်မွေးဝမ်းကြောင်းချိန်မှာဒါကိုရှောင်ရင်ဒါဆိုရင်ကျမတို့တွေဓမ္မမင်းစုတို့ကိုကြိုက်ပြီးချင်ရတယ်ဓမ္မမင်းစုတို့မတက်ပဲရှောင်းမယ်ဘယ်ထဲပါမလဲသမန်ကမန်တာကျမရောသဘောပေါက်ပြီပေါ့နော်ဟုတ်လားအဲ့ဒီလိုလေးဖွဲ့သည်နော်ကဲဒီလိုအချိန်မှာဓမ္မမင်းစုတို့ကလေပောက်ကြရလေးရှောက်ရှောက်ချီတော့ကျမစူးခြင်းနဲ့ဟုတ်လားချင်းချင်းတန်းတန်းစူးခြင်းနဲ့အော်မစူတော့ပါဘူးလို့ရှောင်းထည့်လိုက်တယ်ကျမမှာဘာဝိရတိဖြစ်သွားလဲကျန်တဉ္ဉ္ဉ္ဉ္ဉ္ဉ္ပြောချင်နေမပြောပဲရှောင်းနေရှောင်းနေဆိုရင်ဘွားစာဖြစ်ချင်ဖြစ်မဖြစ်ချင်အာဇီဝဖြစ်ဒါဆိုရင်ဒီမှာအဲ့လိုဓမ္မမစ္စတို့မဆူပဲရှောင်းလိုက်တယ်ဘယ်ထက်ပါအာဇီဝမဟုတ်လားဟောတော်သေးတာပေါ့နော်အဲ့ဒီလိုလေးခွဲပြီးတော့လေ့ကျင့်ခဲ့ပါမနေ့ကရှင်းအောင်မယ်ရှင်းရဲ့နော်ဆက်ပါ